အခုဆိုရင်တော့ရွာမှာဘာတာစနစ်ကိုပြန်တုံးနေရပါပြီ။ဘာတာစနစ်ဆိုတာကပတ်စံမတုံးပန်းကုန်ပစ္စည်းချင်းလဲလှယ်ကြတာကိုပြောတာပါ။ဟိုအရင်ခေတ်တုန်းကတုံးခဲ့တဲ့နီးပေါ့လေ။ဘာလို့ဘာတာစနစ်ကိုတုံးလဲဆိုတော့ရွာမှာငွေတုတွေအတော်ပေါနေလို့ပါပဲ။စက်ပြာဝဲချင်းစံနေလေ။စဘာရှိတဲ့လူကစဘာနဲ့လေ။ပဲရှိတဲ့လူကပဲနဲ့လေ။အဲ့လိုမျိုးပေါ့လေ။ငါးဖမ်းလို့ရလာတဲ့လူကလည်းငါးနဲ့စံနေလဲရတာပေါ့။တာရဲနာရဲရှိပေမဲ့လည်းငွေဆက်ကူတွေကစိတ်မချရတော့ပစ္စည်းချင်းလဲတာကပိုစိတ်ချရတယ်ဆိုပြီးဘာတာစနစ်ကိုတုံးကြတော့တာပဲ။ရွာအောင်ငွေတုတွေရောက်လာပုံကလည်းရိုးရိုးလေးပါအခြားနိုင်ငံလူတွေကရွာကိုလာပြီးစပားတွေဝဲတယ်ငွေတုတွေပေးသွားတယ်တောသူတောင်သားတွေပဲငွေတုမှန်းဘယ်သိမလဲယူထားလိုက်တာပေါ့အဲ့ဒါတွေမဟုတ်သေးဘူးရွာမှာဘဏ်လည်းမရှိတော့ဈေးဆိုင်တွေကငွေလွှဲတဲ့အလုပ်ပါတွဲလုပ်ကြရတယ်ငွေတုပါတဲ့လူတွေကအိုင်းဈေးဆိုင်တွေမှာငွေလွှဲတော့တာပဲသူတို့နဲ့ပတ်သက်ရာပတ်သက်ကြောင်းလူတွေအကောင့်တွေကိုလွှဲတာနေမှာပေါ့လေအဲ့တော့ငွေတုတွေကဈေးဆိုင်ပေါ်ကိုရောက်ကုန်နိုင်ငံခြားမှာအလုပ်သွားလုပ်နေတဲ့လူတွေငွေလွှဲရင်လဲအိုက်ဆိုင်တွေကိုပဲလွှဲတာညွာငွေလွှဲရင်လည်းအိုက်ဆိုင်မှာပဲထုတ်ရတာအဲ့တော့ဈေးဆိုင်တွေကငွေတုတွေပြန်ထုတ်ပေးအဲ့လိုနဲ့ရွာမှာငွေတုတွေပြန့်ကုန်တော့တာပဲအဲ့ဒါကိုတော်ယုံနဲ့မသိသေးဘူးမြို့တက်ပြီးဈေးဝယ်တော့မှမြို့ကလူကမတင်ကားလို့စစ်ကြည့်တော့ငွေတုဖြစ်နေတာအဲ့လိုနဲ့မြို့တက်ပြီးဈေးဝယ်တဲ့လူဖမ်းခံရပါလိမ့်ရောဒီပစံဘယ်ရလာလဲဆိုပြီးလိုင်းနဲ့ရွာကုန်ဆိုင်ကိုရောက်အဲ့လိုနဲ့ရွာငွေထုတ်ပေးတဲ့ဆိုင်ပိုင်ရှင်ကိုရဲဖမ်းသွားပါလိမ့်ရောဒီပစံဘယ်ရရလဲမေတော့ငွေတုလာလွှဲတဲ့လူစီကရတာပေါ့ငွေလွှဲတဲ့လူကလည်းတဆိုင်တည်းမှာလုတ်သွားတာမဟုတ်ဘူး။ရွာဆိုင်တိုင်းမှာလုတ်သွားတာ။တိမ်ပေါင်းနေတာမဟုတ်ဘူး။အခြားလူတွေကလည်းသူတို့ရှိမှငွေတုတွေရှိနေတာကိုထုတ်မပြောရဘူး။ပြောလိုက်ရင်သူတို့ငွေတုတွေတိမ်သွားမှာဟုတ်။အဲ့ဒါဆိုရင်သူတို့ငွေတွေဆုံးချုံသွားမယ်။အဲ့တော့နောက်မှပဲညှက်တုံးမယ်ဆိုပြီးတွေးထားကြတာ။ဖမ်းတဲ့လူတွေကတော့ပြန်လွတ်ပေးပါလေ။သူတို့နဲ့မဆိုင်မှငွေတုတွေရလာတာဟုတ်။အဲ့တော့ရွာသားတွေကလည်းသူတို့လက်ထဲကိုငွေတုတွေရောက်လာမှကြောက်တယ်။တကယ်တော့ငွေတုတွေကလက်ထဲမှာရှိနေပြီးသားတော့မှဖြစ်နေပြီ။ဈေးသွားဝယ်ရင်လည်းငွေတုဆိုပြီးလက်မခံအစ်စ်ကင်သွားရင်တော့မှအတုဆိုပြီးထင်ရင်ထင်ကြသေးတာအဲ့တော့ကျွန်တော်တို့အုပ်ကြီးကျော်စိုးကဆုံးဖြတ်ပေးလိုက်တယ်အခုကစားပြီးဘယ်သူမှအတန်ကြီးတွေမသုံးကြနိုင်တော့အတန်သေးတွေနဲ့ပဲဝယ်ကြဒါမှမဟုတ်ရင်ပစ္စည်းချင်းလဲပြီးစားကြအဲ့လိုနဲ့ရွာမှာဘာတာစနစ်ဖြစ်လာတာပဲဘယ်လောက်ကြာအောင်မဲတော့မသိသေးဘူးကျွန်တော်တကယ်ကျော်စိုးကတော့အဲ့လိုဘာတာစနစ်ဖြစ်လာတာကိုအတော်သဘောကျတယ်ဘာလို့တော့ဆိုပြီးမေးကြည့်တော့အခုဆိုတိုက်ပွဲတွေကနေရာအနှံ့ဖြစ်နေတယ်ကွာတို့ရွာနားမှာလဲရိုးမှတော်ကြီးဟိုအရင်တုန်းကလဲတို့ရွာမှာရောရွာနီးနားမှာရောတိုက်ပွဲတွေကခဏခဏဖြစ်ခဲ့တာအဲ့လိုတိုက်ပွဲတွေဖြစ်ရင်အကုန်ပြေးရမှာပဲဘာမှတည်နိုင်တာမဟုတ်ဘူးအဲ့ခါပတ်စံတွေကလည်းတိတ်တုံးတဲ့မှာမဟုတ်ဘူးအဓိကစားစရာပဲအဲ့တော့အခုတည်းကဘာသာစနစ်နဲ့ဆိုတော့ဟန်ကြတာဗောတဲ့အခုဆိုကျွန်တော်တို့ရွာသားတွေလည်းအရင်လိုမဟုတ်တော့ဘူးထမင်းတွေပို့ရင်အရင်လိုဝက်စာမကြွေးတော့ဘူးဝက်တွေကဈေးမကောင်းတော့ဝက်ကိုမြက်ပဲကြွေးတော့တယ်ပို့တဲ့ထမင်းတွေကိုအချောက်လှမ်းနေထမင်းကြောက်တွေစုထားကြတာဗောလေငါးတွေကိုလည်းငချောက်လုပ်တယ်ပြီးတော့အမဲသားပို့ရင်လည်းအမဲကြောက်တွေလှုပ်ထားကြတယ်အဲ့လိုအချောက်ချမ်းနေဆိုတော့သူများနဲ့လဲစားရတာလဲအဆင်ပြေတယ်။ကြာကြာလဲအထားခံတယ်။တကယ်လို့စစ်ရှောင်ရရင်စစ်ပြေးရရင်လဲရိတ်ခါရတာပေါ့လေ။အခုဆိုရင်စစ်ရှောင်ဖို့အတွက်လဲကြိုးပြီးစဉ်းစားထားရသေးတယ်။ဟိုးအရင်ကတော့ကျွန်တော်တကယ်ချင်းအုပ်ကြီးကျော်စိုးကသူ့အဖတွေရှိတဲ့နေပြည်တော်ကိုစစ်ရှောင်ဖို့တွေးထားသေးတယ်။ဘာလို့လဲဆိုတော့သခိုင်းတို့ကချင်တို့ကလူတွေလဲအာနာသိမ့်ပြီးနောက်ပိုင်းနေပြည်တော်ကိုစစ်ရှောင်လာကြတာ။နေပြည်တော်ဆိုရင်လုံခြုံတယ်လို့ထင်ရတာ။စစ်ရှောင်တွေကြောင့်နေပြည်တော်မျိုးကြီးကမြေဈေးတွေအိမ်ဈေးတွေတောင်အဆမတန်တက်သွားသေးတယ်။အခုတော့ကျော်စိုးကနေပြီးတော့မရွေးတော့ဘူးနေပြီးတော့ပိုစိတ်မချရဘူးတဲ့အကောင်းဆုံးကတော့နေဆက်ပေါ့လေဒါပေမဲ့ဘင်္ဂလားနေဆက်မှာလည်းရိုဟင်ဂျာတွေနဲ့ပြေးနေပြီတရုတ်နေဆက်တို့ထိုင်းနေဆက်တို့ကလည်းလမ်းကြောင်းတွေပိတ်လို့ပြေးဖို့မလွယ်တော့ဘူးဒီတော့ကျော်စိုးကပြောတယ်တကယ်တော့စစ်ဖြစ်လာရင်ရန်ကုန်မြို့ကြီးကိုပဲပြေးမယ်ကွာရန်ကုန်မြို့မှာမှတလိတ်ဆန်ယုံထဲမှာစစ်ဘေးရှောင်ကြတယ်တလိတ်ဆန်ယုံဆိုတော့အကောင်ပလောင်လဲစုံနေစားစရာမရှိရင်ရှိတဲ့အကောင်ဖမ်းပြီးချက်စားလို့ရတယ်သူများတွေစစ်ဖြစ်ရင်တော့ဘယ်ပြေးကြမယ်မသိဘူးကျွန်တော်တို့ရွာသားတွေကတော့တလိမ့်ဆန်ယုံကိုရွေးထားလိုက်ပြီ။ကြားလောင်အိမ်ပွင့်ရင်တော့ကြားသားပါစားရမှာပေါ့လေ။